ကင်ပီနယ်ကော့ဂရိတ်မြို့နယ်တဲကအာရှလမ်းမကြီးရဲ့မြောက်ဝတီကော့ဂရိတ်လမ်းပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းတဲကလုံခြုံရေးအခြေအနေကြောင့်ရှေ့ဆက်မရပဲလမ်းပေါ်မှာဂုံကားတွေခီးတယ်တွေထောင်ချီပြီးတော့ပိတ်နေပါတယ်ပိတ်မိနေသူတွေထဲမှာထိုင်းနိုင်ငံကိုသွားရောက်မဲ့နိုင်ငံသဘောတူညီချက် MOU ရခေါ်ယူထားတဲ့မြန်မာလူသား1000နီးပါးလဲပါဝင်ပါတယ်ဒီနေ့လဲကော့ဂရိတ်မြို့ထဲမှာတိုက်ပွဲဖြစ်နေတာကြောင့်လမ်းမှာပိတ်မိနေသူတွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှအရေးပါတဲ့အာရှလမ်းမကြီးရဲ့ကော့ဂရိတ်မြဝတီလမ်းမှာအောက်တိုဘာလ18ရက်အင်္ဂါနေ့ကစပြီးခီးတဲ့တင်ရင်နဲ့ကုန်တင်ကားတွေပိတ်မိနေခဲ့ပါတယ်။ဒီကနေ့အောက်တိုဘာလ22ရက်နေ့မှာတော့ကော့ဂရိတ်မြို့ကို KNLA ကရင်မျိုးသားလူမျိုးရေးအဖွဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေမြို့ရင်းဝင်ပြီးပစ်ခတ်တိုက်ခိုက်လို့တိုက်ပွဲပြင်းထန်တဲ့အတွက်ပိတ်မိနေတဲ့ရင်တချို့နောက်ကျောင်းပြန်လှည့်တာတွေလည်းရှိနေတယ်လို့ကော့ဂရိတ်ဒေသခံကိုမျိုးကပြောပါတယ်။
အဓိကပိတ်တာကကော့ဂရိတ်မြောက်လေအာရှလမ်းတောင်ပေါ်ကက်တဲ့နေရာမှာစပိတ်ထားတာဗျ။လမ်းပေးမှာရက်ထားတဲ့ကားတွေကျွန်တော်ကြည့်ရတာရေတွက်ကလူဦးရေနဲ့ပြောမလို့ထောင်ကြည့်မယ်ဗျ။ဟိုဒါပေမဲ့ကျွန်တော်တို့ကော့ဂရိတ်အဲ့ဒီပတ်ချာလေးမှာရက်ထားတဲ့မှန်လုံးကြီးတယ်ပေါ့ဗျ။အစီ40လောက်ပြန်ဆင်းသွားတယ်ဗျ။ခါလီပဲပြန်ဆင်းသွားတယ်။သူတို့လူတွေကတော့ဒီကော့ဂရိတ်မှာကြံခဲ့တဲ့သဘောရှိတယ်။ဒီနေရာမှာနေပြီးတော့ဒီမှာတဲခုန်နေတယ်ကျွန်တော်တို့ကမသိရသေးဗျ။တချို့ညီတဲ့ကမြို့တွေဆိုရင်ဖက်ပြန်ကုန်ပြီ။ဆိုတော့လူအရင်အရေးတွက်တယ်ကြောင့်နေသွားကြတာပေါ့။အဓိကတော့ကားကြီးတွေကတော့ရှိနေကြတယ်ဗျ။
တိုက်ပွဲချီနေကြောင်ရှေ့ခီးမဆက်နိုင်ပဲလမ်းမပေါ်ရပ်နားထားရတဲ့ကားအစီးရေရာနဲ့ချီရှိနေတယ်လို့ခီးသွွားဥယေကလည်းထောင်ထဲချီပိတ်မိနေတာပါဒီထဲမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ထိုင်းနိုင်ငံမှာတွားရောက်အလုပ်လုပ်ကြမဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်အခုပိတ်မိသူတွေကိုပို့ဆောင်ပေးလိုက်တဲ့အေဂျင်စီတွေကချိတ်ဆက်ပြီးလမ်းကြောင်းတစ်လျှောက်နီးစပ်ရာနေရာတချို့မှာယာယီတဲခိုနိုင်ဖို့စီစဉ်ပေးထားတယ်လို့ထိုင်းနိုင်ငံကိုအလုပ်သမားတရားဝင်ပို့ဆောင်ပေးနေတဲ့အေဂျင်စီတစ်ခုကပြောပါတယ်
ဒီမှာတို့ပြထားတာကတော့တက်ဆိုင်ရာအေဂျင်စီတွေကတော့ပေါ့နော်တွားမဲ့နေရာနိုင်ငံတွေမှာတို့တာဝန်ယူပြီးတော့ကလေးတွေကိုထိန်းသိမ်းထားပါတယ်
။ထိုင်းနိုင်ငံစီတွားရောက်မဲ့မြန်မာလုပ်သားတွေထဲမှာကော့ဂရိတ်နဲ့မြဝတီကြားပိတ်မိသူတွေရှိတယ်လို့ဖအန်နဲ့ဂျုံတို့မှစောင့်ဆိုင်နေရတဲ့သူတွေလည်းရှိပါတယ်။မြန်မာပြည်ပအလုပ်ကံဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ကတော့အောက်တိုဘာလ19ရက်ကနေ21ရက်နေ့အတွင်းထိုင်းနိုင်ငံကိုလုပ်သားစီလွတ်မဲ့အေဂျင်စီတွေအနေနဲ့လက်နက်ကန်ပြပခတွေဖြစ်ပွားနေတဲ့အခြေအနေနောက်လုံခြုံရေးအနေအထားတွေကိုလေ့လာစစ်ဆေးပြီးတော့မှဆောင်ရွက်ကြဖို့သတိပေးထားပါရရှင်။